Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ American ပြည်အောင်စု Washington DC မြို့တော်ကနေ2016ခုနှစ်ဇူလိုင်လ25ရက်တနင်္လာနေ့ညနေခင်း VOE မြန်မာဝိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုက်တိုမီတာ16နဲ့25လို့ကနေတက်ရဲအတန်လှည့်နေပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းအစီအစဉ်တွေကိုအစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါAmerican Democratic Party ရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံအကြိုတင်းငွေနေပါပဲပါတီဥက္ကဋ္ဌ Debbie Shorts ရာထူးကနေနှုတ်ထွက်မဲ့အကြောင်းကိုကြေညာလိုက်ပါတယ်တခါဒီလောက်နိုင်ငံမှာကျင်းပနေတဲ့အာဆီယံနိုင်ငံအဖွဲ့ဝင်နိုင်ငံတွေရဲ့အစည်းအဝေးမှာတော့တောက်တုပ်ပင်လယ်ပြင်အတွင်းရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်ပြီးတော့ဒီတရုတ်ပေါ်မှာဝေဖန်တာမျိုးကိုမလုပ်ခဲ့ပါဘူးဒီလိုမျိုးထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုရန်နိုင်တဲ့အတူကြေညာပေးသွားပါမယ်ရှင
်ကောင်းပါပြီခင်ဗျာဒီကနေ့တင်းလှန်လေးညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့
ဒီကုလုံးမဲ့ဒီလက်စပြာစုပြင်လုံးယူလာခံအတွက်အပြင်မကဆိုရဲဒီကျွန်တော်မြန်မာနိုင်ငံရဲ့ဒီနိုင်ငံရေးတရမနိုင်ငံရေးဖြစ်ရှိနေနီးဒီနယ်တို့ကနိုင်နေတယ်လို့ပြောရမှာလေ
ဒါတော့ဒီမိုင်ဂျာယန်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ညီလာခံဘောလူငယ်တွေရဲ့မျှော်လင့်ချက်ပါဒါအပြင်ဒီဘုံအဟောင်းရှာတွေ့ခဲ့တာနောက်ဒီအေယာဝတီချင်းတွင်းနဲ့ငဝင်မြစ်ရေစိုးရင်ရေမက်ကိုရောက်ရှိနေရတဲ့နိုင်ငံတကာသတင်းမှာတော့အာဖဂန်နစ္စတန်မှာစစ်ပွဲတွေပြည်ပခါတွေကြောင့်လူအသေးအပြောက်စံချိန်တွေမြင့်မားလာခဲ့တာဒီလိုအကြောင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာအခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမက်ခင်ပြူထွေးနဲ့ကိုရန်နိုင်တို့ကတင်ပြပေးပါအောင်ခင်ဗျာ
အမေရိကန်ဒီမိုကရက်တစ်ပါတီရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံအကြိုတင်းငွေနေမှာပဲပါတီဥက္ကဋ္ဌ Debbie Wasserman Shorts ကယာရုကနေနှုတ်ထွက်မဲ့အကြောင်းကြေညာလိုက်ပါတယ်လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းအဖြစ်နိုင်ငံသားရေးဝန်ကြီးအောင် Hillary Clinton ကိုဒီညီလာခံမှာတရားဝင်အတည်ပြုမှာဖြစ်ပါတယ်။သမ္မတလောင်းဖြစ်ရေးရှင်ပြိုင်မှုတွေမှာ Mrs. Clinton အတွက်ထင်မှတ်မထားလောက်အောင်နောက်ဆုံးအချိန်ထိအကျိတ်နဲ့ရှင်ပြိုင်ခဲ့ရတဲ့ Vermont ပြည်နယ်ထက်လွတ်တော်မဲ့ Bernie Sanders ရဲ့မဲဆွယ်လှုပ်ရှားမှုတွေတစ်ချိန်တုန်းအားကောင်းလာခဲ့တဲ့အပေါ်မှာပါတီခေါင်းဆောင်တွေကဝေဖန်သရော်တာတွေလုပ်ခဲ့တဲ့ email တွေပေါက်ကြားခဲ့ချိန်မှာပဲအခုလိုနှုတ်ထွက်မဲ့အကြောင်းကြေညာတာပါ။ဒီမိုကရက်တစ်ပါတီရဲ့နိုင်ငံလုံးဆိုင်ရာကော်မတီဥက္ကဋ္ဌဖလော်ရီဒါပြည်နယ်ထက်လွတ်တော်မဲ့ Wasserman Shorts အနေနဲ့ဒီသတင်းပတ်ဒီဖီလာဒဲဖီးယားမြို့မှာကျင်းပတဲ့ပါတီညီလာခံအပြီးမှသာဒီတရားဝင်နှုတ်ထွက်လိမ့်မယ်လို့အစိုးရကမျှော်လင့်ခဲ့ကြတာပါလွန်ခဲ့တဲ့တစ်နှစ်ခွဲကာလလောက်အတွင်းဒီမိုကရက်တစ်ပါတီခေါင်းဆောင်တွေအကြားအပြန်အလှန်ဆက်သွယ်ခဲ့ကြတဲ့ email 2000လောက်ကို WikiLeaks အဖွဲ့ကဖွင့်ချခဲ့ပြီးတဲ့နောက် Mr. Sanders ကလည်းသူနှုတ်ထွက်ပေးဖို့အတွက်တောင်းဆိုခဲ့တာပါပေါက်ကြားခဲ့တဲ့ email တွေနဲ့ပတ်သက်လို့တော့ Mr. Sanders ကတိတ်ကိုရှက်စရာကောင်းတဲ့ကိစ္စပဲလို့ဆိုပေမဲ့ဒီ email တွေနဲ့ပတ်သက်လို့သူတိတ်ပြီးတော့မအံ့ဩတဲ့အကြောင်းနိုင်ငံလုံးဆိုင်ရာပါတီညီလာခံကော်မတီဟာဒီ Hillary Clinton ကိုထောက်ခံပြီးတော့သူ့ရဲ့မဲဆွယ်လှုပ်ရှားမှုတွေကိုစတင်ခဲ့တဲ့ဆိုတော့ကိုလွန်ခဲ့တဲ့ဒီ6လလောက်ကတည်းကသူပြောနေခဲ့တာဖြစ်တယ်လို့ Mr. Sanders က CNN သတင်းဌာနနဲ့ဒီတွေ့ဆုံမေးမြန်းခန်းအတွင်းမှာပြောသွားပါတယ်ရှင်
American ပြည်တော်စု Florida ပြည်နယ်က night club တစ်ခုမှာတလနေမနဲ့အစောပိုင်းကပစ်ခတ်မှုကြောင့်လူနှူးတည်ဆုံးပြီးတော့ဒီပစ်ခတ်မှုနဲ့ဆက်ဆက်ပြီးတော့လူတဦးထက်မနည်းကိုလည်းဖမ်းဆီးထိန်းသိမ်းလိုက်ပါတယ်ဖလော်ရီဒါပြည်နယ် Fort Myer မြို့ Club Blue Night Club အပြင်ဘက်မှာဒီလနေ့မနက်စောပိုင်းကဖြစ်ခဲ့တဲ့ဒီပစ်ခတ်မှုအတွင်းမှာလူပေါင်း14ယောက်ထက်မနည်းလည်းထိခိုက်ဒဏ်ရာရခဲ့ပြီးတော့တချို့လည်းဒဏ်ရာအခြေအနေစိုးရိမ်ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒီပစ်ခတ်မှုမှာပါဝင်နိုင်တဲ့သူတွေကိုရှာဖွေတွေ့ရှိနိုင်ဖို့အတွက်အဲ့ဒီနေရာတစ်ဝိုက်မှာရှာဖွေမှုတွေကိုလှုပ်ဆောင်နေတယ်လို့ရဲကကြေညာချက်ထုတ်ပြန်လိုက်ပါတယ်ပြီးခဲ့လကလည်းဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကလိန်တူချစ်သူတွေရဲ့ night club တစ်ခုအတွင်းပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတော့လူပေါင်း49ဦးသေဆုံးခဲ့တဲ့အတွက်2016ခုနှစ်ရွေးကောက်ပွဲမတိုင်ခင်တနက်ထိန်ချုံမှုကိစ္စအပေါ်တွန်းအားပေးမှုတစ်ဖန်ပြန်လဲဖြစ်ပေါ်စေခဲ့ပါတယ်ခင်ဗျာ
ဂျာမနီနိုင်ငံနိုရင်ဘက်မြို့အနီးဘာဗေးရီးယားပြည်နယ်အန်စဘတ်မြို့မှာဒီကိုကိုကိုအသေးခံဘုံးဖောက်ခွဲခဲ့တဲ့ဆီးရီးယားနိုင်ငံကရွှေ့ပြောင်းလာသူအသက်28နှစ်အရွယ်အမျိုးသားဟာဆေးရောဂါဝေဒနာနဲ့ဆေးဝါးကုသခံခဲ့မှုသူဖြစ်တယ်လို့တေချောင်းကြံစီဖို့နှစ်ကြိမ်ကြိုးစားခဲ့တဲ့သူဖြစ်တယ်လို့ဂျာမနီအစိုးရအရာရှိတွေကပြောပါရယ်အန်စဘတ်မြို့ကဂီတပွဲတော်တစ်ခုတည်းဝင်ကွင်းပိတ်ပင်ခံခဲ့ရပြီးတဲ့နောက်တနင်္ဂနွေနေ့တုန်းကဒီအသေးခံဘုံးခွဲတိုက်ခိုက်ခဲ့တာမှာလူ12ယောက်ဒဏ်ရာရခဲ့ပြီးဒီအထဲမှာ3ယောက်ကတော့ဒဏ်ရာပြစ်ထန်ပါရယ်ပောက်ကွဲမှုပြီးမှာတော့ပွဲတော်လာကြတဲ့လူ2000ကျော်ကိုဘေးလွရောက်ကိုဖယ်ရှားပေးခဲ့ရပါတယ်။အသေးခံဖောက်ခွဲတဲ့သူဟာပြီးခဲ့တဲ့နှစ်ကဂျာမနီနိုင်ငံမှာအမြဲတမ်းခိုလုံတွေထိုင်ခွင့်ငင်းဆန်ခံထားရသူဖြစ်ပေမဲ့လို့ဆီးရီးယားမှာစစ်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာကြောင့်သူ့ကိုယာယီနေထိုင်ခွင့်ဆက်ပေးထားတာပါ။သူ့ကိုဒီဘူလ်ဂေးရီးယားနိုင်ငံကိုပြန်ပို့ဖို့စီစဉ်ထားပြီးဖြစ်တဲ့အကြောင်းဂျာမနီပြည်ထရေးဝန်ကြီးထိုဘီယာဖလိတ်ကပြောပါရယ်။ဒါပေမဲ့ဘယ်တော့ပြန်ပို့ဖို့စီစဉ်ခဲ့ရတယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။အစ္စလာမ်ရဲ့ဆုံးရောက်တွေနဲ့ဆက်ဆက်မှုရှိမရှိဆိုတာလောလောဆယ်ဆယ်ဘာမှတည်တည်ချာချာမသိနိုင်တဲ့အကြောင်းအန်စဘတ်မြို့အစိုးရရှိနေများယုံပြောခွင့်ရတဲ့ဦးကလည်းပြောပါရယ် လူတွေရဲ့စိုးရိမ်ထိတ်လန့်စိတ်တွေပို့ပြီးတော့ကျိုးလာစေတဲ့ဒီဆိုးရတဲ့နောက်ထပ်တိုက်ခိုက်မှုတစ်ခုပါပဲလို့ဘာဗာရီးယားပြည်နယ်ပြည်ထရေးဝန်ကြီးယိုဟင်ဟာမန်ကလည်းပြောပါရရှင
်ယူရိုနိုင်ငံဘက်ဒက်မြို့မြောက်ဖက်မှာရှိတဲ့စစ်ဆေးဂိတ်တစ်ခုကိုတေကန်ကားဘုံးခွဲသမားတို့ကတိုက်ခိုက်ခဲ့တာကြောင့်၁၁ယောက်ထပ်မင်းသေဆုံးသွားတယ်လို့အီရတ်တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်ခလစ်မြို့မှာတင်းလာနေကဖြစ်ခဲ့တဲ့ဒီတေကန်ဘုံးခွဲမှုကြောင့်35ယောက်လဲထံရရသွားတယ်လို့ယူရအနာပိုင်တွေကပြောပါတယ်တေဆုံးသွားတဲ့သူအများစုဟာမျိုးတွေကိုဝင်ဖို့အတွက်ကားထဲမှာစောင့်နေတုန်းတေဆုံးသွားခဲ့တာဖြစ်တယ်လို့ရိုက်တာသတင်းကဆိုပါတယ်ဒီတိုက်ခိုက်မှုကိုဘသူကလှုပ်ဆောင်တယ်ဆိုတာတော့ချက်ချင်းထုတ်ပြန်ပြောဆိုခြင်းတော့မရှိသေးပါဘူးဒါမဲ့လည်း IS အဖွဲ့ကတော့ယူရနိုင်ငံမှာမကြာခဏဆိုသလိုအသေးခံဘုံးခွဲတိုက်ခိုက်မှုတွေကိုလှုပ်လို့ရှိပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ရဲ့တင်းလာနေညနေခင်းမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်ဒီလာဒီ24ရက်နေ့ညပိုင်းကရန်ကုန်အမေရိကန်တန်ရုံအတွင်ပုံမှန်လုံခြုံရေးအစမ်းလေးကျင့်မှုတစ်ခုလှုပ်ဆောင်ခဲ့တာမှာပဝင်းချင်းကသူတွေအတွက်အနောက်ရက်တစုံတရာဖြစ်ခဲ့တဲ့အပေါ်တောင်းပန်တဲ့အကြောင်းရန်ကုန်အမေရိကန်တန်ရုံကထုတ်ပြန်ပြောဆိုပါရစေ
On the evening of Sunday, July 24th, the U.S. Embassy in Yangon held a routine security drill, which inadvertently inconvenienced passersby.
မြေရီယိုဘုံငွေတွေပတ်ဝန်းကျင်ကိုပြန့်နှံ့ခဲ့တာမှာအနီးအနားမှာရှိတဲ့သူတွေစိုးရိမ်မှုတွေဖြစ်ခဲ့ကြတာပါ။ရန်ကုန်မြို့အတွင်းမှာသတင်းတွေအမျိုးမျိုးဖြစ်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံရဲတပ်ဖွဲ့ကလာရောက်ရှင်းလင်းခဲ့ရပါတယ်။မြေရီယိုဘုံကိုပထမဆုံးအကြိမ်တန်ယုံအတွင်းစမ်းသပ်ပြုလုပ်တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပေမဲ့တန်ယုံဘက်ကတော့ဒီမြေရီယိုဘုံအုံပြုမှုနဲ့ပတ်သက်လို့တစုံတရာမထုတ်ပြန်ပါဘူး။အခုဖြစ်ရမှာဘဲသူတဦးတယောက်မှဒဏ်ရာရတာမရှိသလိုတန်ယုံလုပ်ငန်းတွေကိုလည်းနေ့စဉ်ပုံမှန်အတိုင်းဆောင်ရွက်နေပါတယ်လို့တန်ယုံတာဝန်ရှိသူတွေက VOA ကိုပြောပါတယ်။အခုနှစ်ဧပြီလကုန်ပိုင်းတုန်းကဒီအမျိုးသားရေးလှုပ်ရှားသူတချို့ကရန်ကုန်အမေရိကန်တန်ယုံရှိဆနပြမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်တန်ယုံအဝင်မှာလုံခြုံရေးကိုပို့ပြီးတော့တင်းကျပ်တာတွေရှိလာပါတယ်။ရိုဟင်ဂျာအသုံးလုံးနဲ့ပတ်သက်လို့အမေရိကန်တန်ယုံရှိကန့်ကွက်ဆနပြတာတွေရှိခဲ့တာပါ။နိုင်ငံတကာမှာတော့ဒီအမေရိကန်တန်ယုံရှိဆနပြမှုတွေမကြမကြဖြစ်လေရှိပေမဲ့တချို့ဖြစ်ရတွေမှာတန်ယုံပရဝုံအတွင်းအထိကိုပဲဒီဝင်ရောက်အကြမ်းဖက်တာမျိုးတွေလည်းကြုံခဲ့ရပူပါတယ်ရှင်
။လောင်နိုင်ငံဗီယန်ချင်းမြို့တော်မှာတင်းလာနေကကျင်းပခဲ့တဲ့အာဆီယံဖွဲ့ဝင်နိုင်ငံ10နိုင်ငံရဲ့အစည်းအဝေးမှာတော့တောင်တရုတ်ပင်လယ်ပြင်အတွင်းနေပြီးပိုင်ဆိုင်မှုအငင်းပွားနေတာနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံအပေါ်ပြင်းပြင်းထန်ထန်ဝေဖန်တာတော့မလုပ်ခဲ့ပါဘူး။အာဆီယံကပူးတွဲထုတ်ပြန်လိုက်တဲ့တရားဝင်ကြေညာချက်ထဲမှာတော့တရုတ်ဆိုရဆိုတာကိုထည့်သွင်းပြောကြားခြင်းမရှိဘဲမကြသေးခင်ကနဲ့အခု Lettlos စက်တိုက်ဖြစ်နေတာတွေအပေါ်မှာသူတို့အနေနဲ့အထူးပဲစိုးရိမ်မှုရှိတယ်လို့အာဆီယံနိုင်ငံသားဝန်ကြီးတွေကပြောထားပါတယ်။ဒါပြင်တောင်တရုတ်ပင်လယ်အတွင်းငြိမ်းချမ်းရေးလုံခြုံရေးနဲ့တည်ငြိမ်ရေးအပြင်လုံခြုံစိတ်ချပြီးလွတ်လပ်စွာပင်လယ်ရေကြောင်းနဲ့လေကြောင်းသွားလာနိုင်ရေးကိုဆက်လက်ထိန်းသိမ်းပြီးတော့မြင့်တင်ဆောင်ရွက်ဖို့အရေးကြီးပုံကိုလည်းထပ်လောင်းအတည်ပြုပြောကြားခဲ့ပါတယ်။ဒါပြင်ပြီးခဲ့တဲ့ဇူလိုင်လ12ရက်နေ့ကနိုင်ငံတကာခုံရုံးကဖိလစ်ပိုင်နိုင်ငံကိုအနိုင်ပေးခဲ့တဲ့ဆုံးဖြတ်ချက်ကိုလည်းအာဆီယံအဖွဲ့ကဖော်ပြခဲ့ခြင်းမရှိပါဘူး။တောင်တရုတ်ပင်လယ်ပြင်တွင်နေပြီးပိုင်ဆိုင်မှုအငင်းပွားနေတာနဲ့ပတ်သက်ပြီးဖိလစ်ပိုင်ကတရုတ်နိုင်ငံအပေါ်ကန့်ကွက်ခဲ့တာကိုနိုင်ငံတကာခုံရုံးကဖိလစ်ပိုင်ကိုအနိုင်ပေးခဲ့တာဖြစ်ပါတယ်။ဒါမဲ့လည်းတရုတ်အစိုးရဘက်ကတော့ဒီဆုံးဖြတ်ချက်ကိုအတိအမှတ်ပြုဖို့ညှဉ်းဆန်းခဲ့ပါတယ်။လောင်နိုင်ငံမှာကျင်းပနေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုမြန်မာနိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်လည်းတက်ရောက်နေပြီးတော့ဒီအစည်းအဝေးကိုတော့ဇူလိုင်လ21ရက်နေ့ကနေ26ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
ဒီအချိန်တော့အာရှနိုင်ငံများအသင်းအာဆီယံဒေသတွင်းနိုင်ငံသားရေးဝန်ကြီးတွေနဲ့နိုင်ငံပေါင်းဒါဇင်နဲ့ချီကထိတ်တန့်တန်တမန်တွေရဲ့အစည်းအဝေးကိုလောင်နိုင်ငံဗီယက်ကျင်းမြို့ကနိုင်ငံတော် Convention Center မှာဒီကနေ့စတင်လာမှာဒီမြောက်ကိုရီးယားနဲ့တောင်တရုတ်ပင်လယ်အရေးကိစ္စအပါအဝင်လူကြိုးရေးဆိုင်ရာကိစ္စရပ်တွေကိုအဓိကထားဆွေးနွေးကြဖို့ရှိပါတယ်။နိုင်ငံသားရေးအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတော့နိုင်ငံကြီးငယ်မရွေးအားလုံးသောနိုင်ငံတွေကိုကာကွယ်ပေးဖို့စည်းမျဉ်းမူပေါင်းတွေအပေါ်မှာအခြေခံတဲ့နိုင်ငံတကာစနစ်တရက်ကိုကျင့်သုံးနေတဲ့အာဆီယံအသင်းကြီးနဲ့မိဖက်နိုင်ငံဖြစ်ရတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုကဂုဏ်ယူတဲ့အကြောင်းပြောသွားပါတယ်။သိမိကြခင်တော့ကနိုင်ငံကအငင်းပွားမှုဆိုင်ရာခုံတမာရီရုံးကနေတောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုတွေနဲ့ပတ်သက်လို့တရုတ်ဘက်ကပိုင်ဆိုင်ကြောင်းပြောဆိုမှုဟာခိုင်လုံမှုမရှိဘူးဆိုပြီးဆုံးဖြတ်ခဲ့ပြီးတဲ့နောက်ပိုင်းအခုလောင်နိုင်ငံမှာထိတ်တန့်တန်တမန်တွေဆွေးနွေးနေကြတာပါနိုင်ငံကခုံတမာရီရုံးရဲ့ဆုံးဖြတ်ချက်ကြောင့်တင်းမာမှုတွေပိုဆိုးစေပြီးတရုတ်ဘက်ကစီးရင်လေ့ကျင့်မှုတွေတိုးလာနိုင်တဲ့အပေါ်မှာစိုးရိမ်မှုတွေလည်းရှိနေတာပါ အမေရိကန်သမ္မတအိမ်ပြည်တော်အမျိုးသားလုံခြုံရေးအကြံပေးဆူဇန်ရိုက်စ်ကတော့ဒီကနေ့ဘေကျင်းမြို့မှာတရုတ်နိုင်ငံတော်ကောင်စီဝင်ရန်ကြီးရှင်နဲ့တွေ့ဆုံချိန်မှာဒေသရင်းကိစ္စရပ်တွေနဲ့စိန်ခေါ်မှုတွေကိုတရုတ်အစိုးရနဲ့ပွန့်ပွန့်လင်းလင်းဆွေးနွေးပြီးပူးပေါင်းလှုပ်ဆောင်သွားမယ်အကြောင်းပြောပါရရှင်
။ဗီဇာယာအိုလံပစ်ကော်မတီ IOC ကရုရှားအိုလံပစ်အားကစားအဖွဲ့တစ်ခုလုံးကိုလာမယ့်ရီယိုအိုလံပစ်ပြိုင်ပွဲကနေထုတ်ပယ်သွားမှာမဟုတ်ဘူးလို့ဆုံးဖြတ်လိုက်ပါတယ်။2014ဆိုချီဆောင်သည့်အိုလံပစ်ပြိုင်ပွဲမှာရုရှားအားကစားသမားတွေဟာနိုင်ငံတော်ကကြီးမှုတဲ့တားမြစ်ဆေးသုံးဆွဲတဲ့အစီအစဉ်မှာပါဝင်ပတ်သက်နေတယ်လို့ကမ္ဘာတားမြစ်ဆေးသုံးဆွဲမှုတိုက်ဖျက်ရေး Water အဖွဲ့ကသက်တည်အထောက်အထားတွေတွေ့ရှိတယ်လို့စီရင်ခံစာထုတ်ပြန်ပြီးရုရှားအားကစားအဖွဲ့တစ်ခုလုံးကိုထုတ်ပယ်ဖို့တင်ပြခဲ့ပေမဲ့လည်း IOC ကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒါမဲ့လည်းအခုလိုရုရှားအားကစားအဖွဲ့တစ်ခုလုံးကိုမထုတ်ပယ်တဲ့အပေါ်မှာ Water အဖွဲ့ကစိတ်ပြတ်မိတယ်လို့ထုတ်ဖော်ပြောဆိုလိုက်ပြီး American ရဲ့တားမြစ်ဆေးသုံးဆွဲမှုတိုက်ဖျက်ရေး Agency ကလည်း IOC ဟာခေါင်းဆောင်မှုခန်းကဏ္ဍကိုပြသဖို့ပြက်ကွက်ခဲ့တယ်လို့ဒီဆုံးဖြတ်ချက်ကတန်ရှင်းမှန်ကန်စွာပြိုင်တဲ့အားကစားသမားတွေရဲ့အခွင့်အရေးအတွက်ထိုးနှက်ချက်ဖြစ်တယ်လို့လည်းဝေဖန်လိုက်ပါတယ် IOC ဥက္ကဋ္ဌ Thomas Bach ကတော့ရုရှားအားကစားသမားတွေအနေနဲ့တင်းကျပ်စွာပြဋ္ဌာန်းထားတဲ့စီကံသတ်မှတ်ချက်တွေကိုမပြည့်မီရင်ဝင်ပြိုင်ခွင့်ရမှာမဟုတ်ဘူးလို့ပြောပါတယ် IOC ကအခုလိုဆုံးဖြတ်လိုက်တဲ့အတွက်တားမြစ်ဆေးသုံးဆွဲတယ်လို့တွေးရှိခဲ့တဲ့ရုရှားပြည်ခုံပြအားကစားသမား68ယောက်ကလွဲပြီးကျန်တဲ့အားကစားသမားတွေအနေနဲ့ကတော့အိုလံပစ်ပြိုင်ပွဲဝင်ဖို့အတွက်ကမ္ဘာတားမြစ်ဆေးသုံးဆွဲမှုတိုက်ဖျက်ရေးအဖွဲ့နဲ့သက်ဆိုင်ရာအားကစားအဖွဲ့ချုပ်တွေရဲ့စေးစစ်မှုတွေကိုခံယူသွားအောင်ပါဖြစ်ပါတယ်ခင်ဗျာ
The Voice of America, VOA. ဇလိုင်းလ25ရက်နေ့တင်းလာနေညနေခင်းအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုမက်ခင်ပြူထွေးနဲ့ကိုရနိုင်တို့ကတင်ပြပေးခဲ့တာပါခင်ဗျာ။အခုတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါ။အရင်ဆုံးနားဆင်ရမှာကတော့တိုင်းရင်းသားညီလာခံပေါ်သဘောထားအမြင်ပါ။ကချင်ပြည်နယ်မိုင်းကြားရမှာမနက်ဖြန်ဆိုရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးညီလာခံကိုစတင်ကျင်းပတော့မှာပါ။ဒီမိုင်းကြားရညီလာခံပေါ်တိုင်းရင်းသားလူငယ်တွေကဘလို့သဘောထားအမြင်ရှိကြပါသလဲ။ VOA သတင်းတော်ကုမိုးစောကအစူးစီးတင်ပြပေးထားပါရခင်ဗျာ။
ဟုတ်ကဲ့ပြည်တော်စုငင်းချင်းရင်ညီလာခံ21ရာစုပင်လုံနဲ့ပတ်သက်ပြီးဘုံသဘောထားတရားရရှိရေးအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးညီလာခံကိုကချင်ပြည်နယ်မိုင်းကြားရမှာဒီလ26ရက်နေ့ကနေ29ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။ဒီညီလာခံဟာမြမပြည်ငင်းချင်းရင်ဖြစ်စဉ်အတွက်ဘလောက်အရေးပါတယ်လဲဆိုတာကိုပလောင်ចောင်းသားနဲ့လူငယ်အဖွဲ့ကမိုင်းမျိုးအောင်ကအခုလိုပြောပါတယ်
။ဒီအခုလုံးမဲ့ဒီ21ရာစုပင်လုံညီလာခံအဖွဲ့အင်မကဆိုရဲဒီကျွန်တော်မြန်မာနိုင်ငံရဲ့ဒီနိုင်ငံရေးတရမလည်းနေကျေးဇူးတင်နေနေလေးပြုကြနိုင်လေးလို့ဆိုတော့လည်းနော်အဲ့ဒါကတိုင်းသားတွေလုပ်တဲ့ညီလာခံဆိုမှာလည်းတိုင်းသားတွေကပုံသဘောတူချက်တစ်ခုရပြီဆိုတော့ဒါကမြန်မာနိုင်ငံရဲ့ဒါဆက်မှာဖြစ်ဖြစ်ဖြစ်ဆိုတော့ကျတယ်လို့ပြောရတယ်ကတော့
လာမဲလာမှာကျင်းပမဲ့ငင်းချင်းညီလာခံ21ရာစုပင်လုံအပေါ်မှာမိုင်းမျိုးအောင်ကအခုလိုဆက်ပြောပါတယ
်အခုလက်ရှိအကောင့်တွေပေါ်နေတဲ့ဒီ21ရာစုပင်လုံညီလာခံတိတ်တော့နော်အဲ့ဒီပေါ်မှာကတော့အလုံးစုံကမသိရသေးဘူးပေါ့နော်အလုံးစုံမသိရသေးဘူးဆိုတော့အခုဒီကတည်းကနိုင်ငံရေးစီမံခန့်ခွဲတော့ဒါအကောင်းဆုံးနိုင်ငံရေးစီမံခန့်ခွဲအန်တီပီရတော့ဒါအကောင်းတယ်လို့ကျွန်တော်မြင်လို့ပေါ့နော်ဥတော်လည်းအဲ့ဒီနိုင်ငံရေးစီမံခွဲတာဒီအားလုံးပါဝင်ဆွေးနွေးနိုင်မဲ့နိုင်ငံရေးစီမံခန့်ဖြစ်ရမယ်အဲဒီရင်လဲဒီနေ့နေရာမှာလဲတန်တူညီမျှဖြစ်ရမယ်ဒီစစ်ချက်ချမှတ်တဲ့နေရာမှာလဲအဲတန်တူညီမျှဖြစ်ရမယ်နော်အဲ့လိုဖြစ်တယ်ဆိုတော့ဒါတောင်းတဲ့နိုင်ငံရေးစီမံခန့်ဖြစ်ပါတယ်ပေါ့နော်
မိုးလူငယ်ခေါင်းဆောင်တူဦးဖြစ်တဲ့မင်းအောင်ထောကတော့လက်ရှိငင်းချဲရေးဖြစ်စဉ်နဲ့မိုင်ကြာရညီလာခံအပေါ်သူ့အမြင်ကိုအခုလိုပြောပါတယ်
။ပြစ်ခတ်ရဆဲဘူးကိုနှစ်ဦးနှစ်ဖက်ပြစ်ခတ်ရဆဲဘူးကိုတမတော်ဘက်ကဟိုဒီဟာကိုအမမခံရဲဘူးဆိုတဲ့အနေအထားမျိုးတွေ့ရတယ်။ဟိုဒေါံဆန်းစုကြည်ကိုယ်ကလည်းဒီတမတော်ဘက်ကပြန်ပြီးတော့နှိမ့်နှိုင်းပေးရမယ့်သဘောတွေတွေ့ရတယ်။တွေ့ရတဲ့ခါကျတော့ဒီငင်းချဲရေးဖြစ်စဉ်နဲ့ပတ်သက်ပြီးတော့မှဟိုကျွန်တော်မြင်တာကတော့ဟိုယုံကြည်မှုကအားနည်းသေးတယ်ပေါ့နော်ယုံကြည်မှုကအားနည်းတဲ့အတွက်ကြောင့်လက်မှတ်မထိုးရသေးတဲ့အဖွဲ့ကြီးအနေနဲ့ကတော့ဒီငင်းငင်းကြီးစကောဝိုင်းကိုရောက်ဖို့အတွက်သူတို့ရဲ့ယုံကြည်မှုအားအရင်နည်းသေးတယ်မိုက်ကယ်ရန်ကဘာဆုံးဖြတ်မလဲဆိုတာတော့ကျွန်တော်မသိသေးဘူးဒီမိုက်ကယ်ရန်ဆုံးဖြတ်ချက်ပုံမှာလည်းအမျိုးတစ်ပုံကြောင်းလဲသွားနိုင်တယ်လို့ကျွန်တော်ယူဆရတယ်ဟုတ
်ရခိုင်လူငယ်တအူးဖြစ်တဲ့ခိုင်လာမင်းကလည်းအခုလိုပြောဆိုပါတယ
်ဒီတဲ့စစ်တယ်မတရားခံစားနေရတဲ့ကလူငယ်တွေနဲ့အမျိုးသမီးတွေကလေးတွေပဲဖြစ်တယ်ဒီနေ့ဆိုင်တကယ်စစ်မှန်တဲ့ငင်းချင်းတခုဖြစ်လာတော့တက်ဆိုလို့ရှိရင်လူငယ်ဟင်ကအမျိုးသမီးရဲ့အသိပညာတွေတိုက်ရတဲ့အများကြီးပါဝင်မှတ်တာဒေတာတခုလုံးငင်းချင်းနေဆိုတော့ ဒီမြင်တာပေါ့အဲကြောင့်ဒီကိုယ့်အခုအရှင်နေမှာလက်ရှိရှင်နေမှာကျတော့ကျွန်တော်နေမြင်ချင်ဖြစ်နေမှာလူငယ်တွေရဲ့အဖန်တွေမြတ်သမီးတွေရဲ့အဖန်တွေဆိုတာမျိုးကကျွန်တော်ကရင်အားနေနေလေအဲကျွန်တော်တို့ရဲ့အမြင်ပ
ါမိုက်ဂျာယာညီလာခံချင်းပါမဲ့အချိန်မှာပဲတိုင်းရင်းသားလူငယ်တွေဟာရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာမြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းသားလူငယ်ညီလာခံတရက်ကိုချင်းပါဖို့ပြင်ဆင်ထားပြီးဒီညီလာခံမှာငင်းချင်းရင်းနဲ့ဖက်ဒရယ်ပြည်ထောင်စုအရေးတွေကိုဆွေးနွေးဖို့ရှိနေပါတယ်ဒီညီလာခံကိုတိုင်းရင်းသားလူမျိုး26မျိုးကလူငယ်ကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်တယ်လို့ဒီလ28ရက်နေ့ကနေစတင်ပြီး9ရက်ကြာကျင်းပကြမှာလည်းဖြစ်ပါတယ
်ကိုမိုးစောဆက်သွယ်မေးမြန်းတင်ပြပေးခဲ့တာပါခင်ဗျာတော်တော်ရှင်ပါခင်ဗျာ VOE ကနေအခုထုတ်လွှင့်နေတဲ့ Radio Season 2ကိုထုတ်လွှင့်နေခြင်းနဲ့တပိုင်းနဲ့တည်း VOE ရဲ့ Internet Website စာမျက်နှာဖြစ်တဲ့ www.burmese.voanews.com မှာအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ခင်ဗျာအခုတော့နောက်ထပ်သတင်းဆောင်မှတပုတ်ကိုဆက်လက်တင်ပြပေးပါမယ်။စကိုင်းတိုင်းဒေသကြီးစကိုင်းခရိုင်မြင်းမူမျိုးအမှတ်နှစ်စာတင်ကြောင်းအနီးမှာမပေါက်ကွဲသေးတဲ့ဘုံအဟောင်းတွေတွေ့ရှိကြောင်းဤသက်ဆိုင်ရာအာဏာပိုင်တွေကအတည်ပြုပြောကြားပါတယ်။ဒီဘုံအဟောင်းတွေကိုတော့နယ်မြေကင်းစစ်တပ်ကလာရောက်စစ်ဆေးပြီးတော့တင်ဆက်သွားတယ်လို့ဆိုပါတယ်။ထိုင်းချေဆိုင် VOA သတင်းတော်မအီးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။စကိုင်းတိုင်းမြင်းမူမျိုးကမင်းတက်တာဖျားလန်းကိုပြုပြင်ဖို့အတွက်မြင်းမူအမှတ်နဲ့စာတင်ကြောင်းနှမ်းမှာရှိတဲ့မြေတွေကိုတူးဖော်ရာကနေမပေါက်ကွဲသေးတဲ့ဘုံဟောင်းတွေဖြစ်တဲ့ဘုံသီး၁၈လုံးကိုဇူလိုင်လ၂၄ရက်နေ့နေ့လယ်တနာရီကျော်ချိန်မှာတွေ့ရှိခဲ့တာဖြစ်ပါတယ်။မြင်းမူမျိုးရဲစခန်းကစခန်းမှုစိုးမြင့်ကတော့ဒီဘုံသီးတွေကိုတက်ဆိုင်ရာနယ်မြေခံတပ်ကအန္တရာယ်ရှိမရှိလာရောက်စစ်ဆေးသွားပြီးသိမ်းဆည်းသွားခဲ့တယ်ဆိုပြီးအခုလိုပြောပြပါတယ်
။အော်ဘုံသီးအဟောင်းတွေပါမ။အင်းနေရတော့ဟိုပေါ့အော်ဖျားသွားတဲ့လမ်းပေါ့အဲ့အော်မြေသားလောက်ကိုအဲဟိုဘာဖို့တာပေါ့ဗျာအဲ့ဒါနေမှာအဟောင်းတွေတွေ့တာပ
ါဟုတ်ကဲ့ဟုတ်ကဲ့တော်တော်များများလာတယ်အ
ဲ၁၈လုံးပါဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ
့ဟိုကတော့အစ်စ်ပါတယ်သူတို့ဟိုတက်ဆိုင်ရကြာကြတော့လာဖြစ်တယ်ဒါပေမဲ့အန်တန်မရှိတဲ့ဟိုဘုံတွေပါလို့ပြောပါရယ်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့
ဟုတ်ကဲ့သူကြာဝိုင်းရောအန်ရရှိနိုင်လားဆီဥမာဆိုပါနေ
မရှိတော့ဗျာမရှိပါဘူးအတူတခြားစစ်တော့ပါကြစစ်ပြီးတော့တို့တက်ဆိုင်ရတက်ဖို့ပဲအလိုက်ပါက
ြဟုတ်ကဲ့ရှင်ဆိုဘုံတိကမိခိုးဘုံလားဟိုဘယ်လိုမျိုးလဲဟိုပောက်ကွဲတဲ့ဘုံလားရှင
်အာမိခိုးဘုံလို့ပြောပါကြလက်ပစ်ဘုံပေါ့ဟုတ်ကဲ့ခင်ဗျညာတော့မဖြစ်ပါဘူးဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့တက်ဆိုင်ရတက်တော့တို့ကျွန်တော်အလိုက်ပါက
ြဒီလိုတွေ့ရှိမှုတွေကြောင့်ဒေသခံတွေကြားမှာတော့ပထမပိုင်းမှာစိုးရိမ်မှုတွေနဲ့ရုတ်ရုတ်သေးသေးဖြစ်သွားခဲ့ပေမဲ့နောက်ပိုင်းမှာတော့အန္တရာယ်မရှိဘူးဆိုပြီးတက်ဆိုင်ရအာဏာပိုင်တွေကပြောကြားလာတဲ့အတွက်စိုးရိမ်စိတ်တွေညှော့နှဲသွားခဲ့ရတယ်ဆိုပြီးမြို့ကန်တွေကဆိုပါတယ်အချို့ကတော့မပောက်ကွဲသေးတဲ့ဘုံများဖြစ်တာကြောင့်အန္တရာယ်ဘယ်လောက်ထိရှိနိုင်မလဲဆိုတာခံမလို့မရနိုင်ဘူးဆိုပြီးနောက်ပိုင်းမှာမြေတူးပေါ်တာတွေလှုပ်တဲ့အခါမှာသတိထားလှုပ်ဆောင်မှဖြစ်မယ်ဆိုပြီးဒေသခံတွေကြားမှာတော့ပြောဆိုဝေဖန်မှုတွေရှိနေပါတယ်ရှင
်မိတ်မပြပြပေးသွားတော့ပါခင်ဗျာဆက်ပြီးတော့နားဆင်ရမှာကတော့မြည်ကြီးမှုအကြောင်းပါဧရာဝတီမြစ်ချင်းရင်းမြစ်နဲ့ငဝံမြစ်ရွေတွေဟာစိုးရင်ရေမှတ်တွေကိုရောက်ရှိနေတာကြောင့်မြစ်ချောင်းတစ်လျှောက်မှာနေထိုင်သူတွေခရီးပြူကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒါ့အပြင်မြစ်အောက်ပိုင်းမြို့တွေမှာလည်းနောက်တရက်နှစ်ရက်အတွင်းမှာအထက်ကနေကျလာမဲ့မြစ်ရေတွေကိုသတိထားကြဖို့လိုအပ်တယ်လို့ဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်မတ်တင်ဂီလင်းကပြောပြပေးပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ချင်းရွှေမြေကြီးဟာလက်ရှိခန်းတီးမြို့မှာစိုးရိမ်ရေမှတ်ထက်ငါးဘေခွဲမြင့်တက်နေပြီးကျန်းတဲ့မြကြောင်းတစ်လျှောက်ကမြို့တွေမှာလည်းစိုးရိမ်ရေမှတ်ရောက်တဲ့အထိမြင့်တက်နေတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကအခုလိုပြောဆိုလိုက်ပါတယ်။ဒီကတ
ော့ကျွန်တော်တို့ချင်းရွှေမြေကြီးကဒီတို့၁၂နှစ်ခွဲချင်းတိုင်းတော့တင်ရတော့ကျွန်တော်တို့ခန်းတီးမြို့မှာငါးဘေခွဲလောက်စိုးရိမ်ရေမှတ်ထပ်ရောက်နေတယ်ပေါ့နော်။ရောက်နေတယ်ဒီနောက်တစ်ရက်နေ့ရက်နေ့ကနေဒီကနေမှာမိုးထိုင်ရနိုင်လို့ရှိရတဲ့ကြောင့်လို့ရှင်နေပြီးညနေအရောနာပင်ရတဲ့နေ့ထဲမှာဆက်ရှိနေတဲ့နေထားပေါ့နော်။သူရဲ့အောက်မှာရှိတဲ့ကျွန်တော်တို့ဒီပုံမနေပေါ့နော်။ပုံမနေပေါင်းမြင်ပေါ်လိုက်ဒီနေ့ကငင်းငင်းတနည်းဘုံတော်ကရနေပြီ။ရောက်နေတဲ့နေထားလေးပေါ့နော်။ဒီကနေပဲကြောင်းနေတဲ့နေထားလေးရှိနေ။ဒီနေရာရနေဒီနေ့နေပဲအထက်မှာဆက်ပြီးတော့ဒီနေုံမဲ့နေထားရှိပါလေ။
ဒါပြင်မြမပြည်အထက်ပိုင်းမှာမိုးဆက်ပြီးရွာနေအောင်မှာဖြစ်လို့မုံရွာမြို့မှာလည်း24နာရီအတွင်းစိုးရိမ်ရေမှတ်ကိုရောက်ရှိမှာဖြစ်ပါတယ်။ဧရာဝတီမြေကြီးဟာလည်းရွှေကူမြို့နဲ့ဟင်္ဒရာမြို့တွေမှာစိုးရိမ်ရေမှတ်ကိုကျော်လွန်နေပြီးမြမနိုင်ငံအထက်ပိုင်းမှာမြင့်တက်နေတဲ့မြေကြီးတွေဟာနောက်3ရက်အတွင်းအောက်ပိုင်းကိုစီးဆင်းလာမှာဖြစ်လို့မြေကြီးဆက်ကြီးနေအောင်မှာဖြစ်ပါတယ်
။ဧရာဝတီမြေကတော့ဟိုပါနော်ဒီတော်မယ်ရွှေကူမာတော့ဒါဒိညာလေတွေကိုသူကကျော်သွားပြီပေါ့နော်။တော်တော်ကြီးသွားဒီနောက်နေ့တော့ဆိုရင်တော့တပီခွဲတော့ဒီဒိန်းညနေပဲထမှာတော့တပီခွဲတော့တက်တက်လာနိုင်တဲ့အနေအထားလေးတွေရှိတယ်ပေါ့နော် င်းတရာတော့ဒီဒင်းညာလေးပဲအထက်မှာတော့သွားတော့ရှိနေဒင်းညာလေးပဲမှာရှိနေတော့ပေါ့နော်ဒီမနေ့ဖြန်လောက်ကြရင်တော့ဒင်းညာလေးပဲအောက်ကို10စင်တီမီတာလောက်ကျသွားပြီးသွားရင်တစ်ပတ်စာလောက်ကျရင်သူကဒင်းညာလေးပဲအထက်ကိုပြန်တက်လာနိုင်တဲ့အနေအထားလေးတွေရှိတယ်ဘာကြောင့်လဲဆိုတော့ဒီအပေါ်ကဆင်းလာတဲ့ကြီးကလည်းကျွန်တော်တို့မကူရေးအောင်လာတော့ဒီရောက်နေတဲ့အနေအထားလေးတွေဆိုတဲ့အကြောင်းကိုဒါင်းတရာမှာလည်းဒီကျင်းလောက်ကြီးကျပြီးသွားရင်တော့မြေသွင်းအောင်နေတဲ့ဒင်းညာတော့ဒင်းညာလေးပဲပြန်ကျော်မယ်အနေအထားလေးရှိပါတယ်
ဗမော်မြို့မန္တလေးမြို့စကိုင်းမြို့ညောင်ဦးမြို့နဲ့မြင်းမူမြို့တွေမှာလည်းနောက်3ရက်အတွင်းမြေကြီးဆက်လက်မြင့်တက်လာမှာဖြစ်ပါတယ်။ငဝုံမြေကြီးဟာလည်းငတိုင်းချောင်းမြို့မှာစိုးရိမ်ရေမတ်အထက်ရှိနေမြဲဖြစ်ပြီးချင်းရွဲ့မြင့်တဲ့အေယာဝရီမြေကြီးတွေအောက်ပိုင်းကိုစီးဆင်းလာအောင်မှာဖြစ်လို့နောက်5ရက်အတွင်းစိုးရိမ်ရေမတ်အထက်မှာရှိနေအောင်မှာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုကြောင့်မုတ်တုံဝင်ချိန်မိုးရသည်မှာWestern disturbance လို့ခေါ်တဲ့အနောက်လေဝေးလိုင်းတွေဝင်ရောက်ပြီးလက်ရှိမိုးရွာသွန်းနေတာဖြစ်တယ်လို့ဦးကျော်မိုးဦးကဒီနှစ်ရဲ့မိုးလေဝသအထူးခြားဖြစ်စဉ်ကိုအခုလိုရှင်းပြပါဗျ။
အဓိကတော့ဟိုပါပေါ့ဒီနှစ်ကဒီဟိုပါပေါ့နော်ဒီအထူးခြားချက်ပေါ့မိုးလေဝသအထူးခြားချက်ကတော့ဟိုသွားပြောဖို့ပဲဒီမုတ်တုံအင်အားနည်းပြီးတော့မှဒါညီတွေကြီးနေတဲ့အနေအထားသွားဒီ Western disturbance အားကောင်းတယ်ပေါ့နော်။ပုံမှန်ချင်းတော့ဒီ Western disturbance ဟာကျွန်တော်အိလာလောက်ကနေစာပြီးသွားရင်ကျွန်တော်တို့မုတ်ပုံဝင်ပြီးသွားအောင်ဆန်းနေစာမှန်တတိယကြောက်ွယ်သွားတဲ့အနေအထားလေးတွေရှိရပါတော့နော်။ဟောသွားတဲ့အနေအထားလေးတွေရှိနေဒီဒီနှစ်ကြတော့ဒီကိုကောင်းနေတဲ့ဆင်ကြောင့်ဒါ climate change ပေါ့နော်။ရန်သူလူကြောင်းနေမှုကိုဒါတွေ့ရှိရတဲ့အချက်နည်းနဲ့ကျွန်တော်အနေနဲ့ပြောလို့ပါတယ
်။လက်ရှိမြန်မာနိုင်ငံအထက်ပိုင်းဒေသတွေမှာရွာနေတဲ့မိုးဟာဇူလိုင်လကုန်ပိုင်းလောက်မှသာအာရော့သွားမှာဖြစ်တာကြောင့်မြေကြီးတွေဟာလည်းမိုးနဲ့သွားမှကျဆင်းသွားမှာဖြစ်ပါတယ်။ဒါကြောင့်ချင်းတွင်းအေယာဝတီမြစ်ကြောင်းတလျှောက်နေထိုင်သူတွေအနေနဲ့သတိထားကြဖို့မိုးစလဌာနကသတင်းထုတ်ပြန်ထားပါတယ်ရှင
်။သောဝနီရဲ့အတွက်အမျိုးသမီးတွေဟာမျိုးသားတွေနဲ့ရင်မောင်းတန်းပြီးအလုပ်လုပ်နေကြရတာပါ။အိမ်ပြင်ထွက်ပြီးလုပ်လုပ်ကြရတဲ့အမျိုးသမီးတွေရဲ့ဘေးကင်းလုံခြုံရေးအတွက်လက်ရှိမြန်မာနိုင်ငံတရားဥပဒေအရတရားဥပဒေကိုလက်တွေ့ကျင့်သုံးနေတဲ့အာဏာပိုင်တွေဘက်ကဆောင်ရွက်ပေးဖို့တာဝန်ရှိတဲ့အတိုင်းမမမမခိုင်ခံခန့်ခန့်ရက်တီကာဝယ်ပေးနေတာမျိုးရှိပါရဲ့လားလုံလောက်ပါရဲ့လားဆိုတာအခုလာမယ့်အင်္ဂါနေ့ညတရားရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်အင်္ဂါညအမီဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုပို့ထားပေးပါကိုယ်တိုင်ပါဝင်ပြီးမဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းနဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နယ်ပဲဖြစ်ဖြစ်ကြိုပြီးပို့ထားလို့ရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။နောက်ပိုင်းအင်္ဂါနေ့ညမှာတက်ဆမန်တက်ရိုက်လေးလိုင်းအစီအစဉ်မှာဝင်ရောက်ဆွေးနွေးဖို့လည်းထပ်မံဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းတပုတ်ကိုအလှည့်ပေးပါရစေ။အာဖဂန်နစ္စတန်နိုင်ငံမှာဒီနှစ်ပထမနှစ်ဝက်အတွင်းအရသာထိခိုက်သေဆုံးမှုအရေအတွက်ကစံချိန်တင်အရေအတွက်ကိုရောက်ရှိလာကြောင်းအစိုးရကန်စာတစ်တစ်ခုကဖော်ပြပါရယ်ထိခိုက်သေဆုံးတဲ့အရသာ9100ထဲမှာ3ပုံတစ်ပုံနီးပါးကကလင်းငယ်တွေဖြစ်တယ်လို့ကုလလူခွင့်ရေးမဟာမင်းကြီးယုံနဲ့အာဖဂန်နိုင်ငံဆိုင်ရာကုလအထောက်အကူပြုအဖွဲ့တို့ကထုတ်ပြန်တဲ့အစိုးရကန်စာမှာဖော်ပြထားပါရယ်အစိုးရကန်စာထုတ်ဝေရဂျနီဗာမြို့ကနေ VOA သတင်းတောက်လီဇာ Schlein ရဲ့သတင်းပေးပို့ချက်ကိုမတ်တင်ကြီးထိုက်ကပြောပြပေးမှာပါခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံတွင်2009ခုနှစ်ဇန်နဝါရီလကစလို့ရေးတွက်ခဲ့တာမှာအရသာ6400နီးပါးသေဆုံးဒါမှမဟုတ်လဲထိခိုက်ဒဏ်ရာရခဲ့ကြတယ်လို့ကုလသမဂ္ဂရဲ့အစိုးရခန်းစာကဖော်ပြပါတယ်။ဒီနှစ်အတွက်အရသာသေဆုံးမှုအရေအတွက်စံချိန်တင်အမြင့်ဆုံးရောက်ရှိလာနေတာနဲ့အတူအခြေအနေတွေကပိုပြီးဆိုးဝါးလာနေတယ်လို့ကုလအစိုးရခန်းစာကမှတ်ချက်ချပါတယ်။အရသာထိခိုက်သေဆုံးမှုအများစုအတွက်တော့တာလီဘန်အဖွဲ့အစ္စလာမစ်အစိုးရ IS အဖွဲ့နဲ့အစိုးရကိုစန့်ကျင်တိုက်ခိုက်နေတဲ့တခြားအဖွဲ့တွေကိုအစိုးရခန်းစာမှာအပြစ်ဖို့ထားပါတယ်။ဒါပေမဲ့လည်းအစိုးရဘက်ကတပ်ဖွဲ့တွေကြောင့်ထိခိုက်သေးဆုံးမှုအရေအတွက်ကလည်းတိုးလာနေတယ်ဆိုတာကိုတော့အစိုးရခန်းစာမှာတွေ့ရှိထားပါတယ်။မြေပြင်တိုက်ပွဲတွေ၊နောက်အသေးခံဘုံခွဲတိုက်ခိုက်မှုတွေနဲ့စစ်အတွက်မပေါက်ကွဲသေးဘဲကြန့်ရှိနေတဲ့စစ်လက်နက်တွေကြောင့်အထိနာဆုံးဖြစ်တယ်လို့လည်းပြောဆိုထားပါတယ်။ထိခိုက်ဒဏ်ရာရသူတွေ၊ထိခိုက်သေးဆုံးရသူတွေရဲ့မိသားစုဝင်တွေရဲ့ဒီတိုက်ခိုက်မှုတွေကြောင့်သူတို့ဘဝတွေအပေါ်ဘလို့တက်ရောက်စေတယ်လဲဆိုတဲ့ကိုရွေပြောဆိုချက်တွေနဲ့အစင်ခန်းစာကိုဖော်ပြထားတာပါဒီလိုပြောဆိုကြတဲ့အထက်မှာလဲလူထုလူတန်းစာအလှပေါင်းစုံကတိုက်ခိုက်မှုဒဏ်ကိုခံစားခဲ့ကြရသူတွေပါဝင်တယ်လို့က ုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရုံးရဲ့ပြောခွင့်ရရာဗီနာရှန်ဒဆာနီက VOA ကိုပြောပါတယ
် We're talking about children who were going outside to play and they never come back
ကစားဖို့အပြင်သွားရင်ဘယ်တော့မှပြန်မလာတော့တဲ့ကလေးတွေအကြောင်းပြောထားပါတယ်ဖျားဝိပြုဖို့ထိုင်နေတဲ့အမျိုးသမီးတူသူ့နားမှာဘုံပေါက်လို့တည်ခဲ့ရတဲ့ဖြစ်ရပ်ကိုလည်းကျမတို့ပြောကြပါတယ်ကိုလို့ကိုလို့နေတဲ့တိုးចောင်းသားတူရဲ့အကြောင်းလည်းပါပါတယ်တိုးအုပ်ကိုចောင်းနေရင်ပဲအစိုးရဘက်ကအဖွဲ့တွေရောက်လာပြီးသူ့ကိုဒုံးနဲ့ရိုက်နှက်ခဲ့တာပါသူ့စီကသတင်းအစအနာထွက်လာအောင်လို့တဲ့ဒုတ်ကျိုးတဲ့အထိအပြင်းထန်ရိုက်နှက်ခဲ့ကြတာပါ
အစင်းခန်းစားထဲမှာစိုးစိုးဝါးဝါလူအခွင့်ရေးချိုးဖောက်မှုတွေနဲ့အလွဲသုံးစားပြုမှုအထောက်အထားတွေလည်းပါတယ်လို့ပြောခွင့်ရရှမ်ဒက်ဆာနီကပြောပါတယ်အမျိုးသမီးနိုင်ငံရေးသမားတွေရဲရာရှိတွေဟာတမင်တကာပြစ်မှတ်ထားချင်းချောက်ခံရပြီးတချို့တွေမှာအသက်တောင်ခံရတယ်လို့သူကပြောပါတယ်
There's also the use of children the recruitment and the use of children in
ကလေးတွေကိုလည်းအသုံးချကြပါတယ်ကလေးတွေကိုစုဆောင်ပြီးလက်နက်ကင်ပဋိပက္ခတွေမှာအသုံးပြုပါတယ်နောက်ယောက်ျားလေးတွေမိန်းကလေးတွေကိုလိမ်မိုင်းဆန်ရအကြမ်းဖက်မှုတွေလည်းရှိပါတယ်။ပညာရေးဆန်ရအဆောက်အုံတွေကိုတိုက်ခိုက်တယ်။ကျန်းမာရေးဆောင်ရှောက်မှုဆန်ရအဆောက်အုံတွေကိုတိုက်ခိုက်တယ်။အစုလိုက်အပြုံလိုက်ပြန်ပေးဆွဲမှုအပါအဝင်အရက်သားတွေကိုပြန်ပေးဆွဲတယ်။လက်လွတ်စပယ်လူတွေကိုကွပ်မျက်ပစ်ကြပါတယ
်။လူခွင့်ရေးအတွက်ရက်တီလှုပ်ရှားချသူတွေ၊ရှင့်နေတွေ၊သတင်းထောက်တွေနဲ့တရားသူကြီးတွေဆိုရင်လည်းတိတ်ကိုအန်ဒီရဲ့အပေးခံရနိုင်သူတွေပါလို့ရှမ်ဒက်ဆာနီကပြောပါတယ်။အရက်သားတွေကိုတမင်ရည်ရွယ်ပြစ်မှတ်ထားတာနဲ့အရက်သားတွေအများအပြားရှိတဲ့ဒေသတွေမှာလက်နက်ကြီးတွေကိုအသုံးပြုတာတွေဟာစစ်ရာဇဝတ်မှုဒါမှမဟုတ်လေလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုကျူးလွန်ရာရောက်စေနိုင်တယ်လို့လည်းသူကပြောပါတယ်အရက်သားတွေထိခိုက်သေးဆုံးမှုအတွက်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ရမှာဖြစ်ပြီးပြစ်မှုကျူးလွန်သူတွေကိုတရားဥပဒေနဲ့အညီစင်ရမှာဖြစ်တယ်လို့လည်းကုလလူ့အခွင့်အရေးရုံပြောခွင့်ရကပြောဆိုသွားပါတယ်ရှင်
မတ်တင်ကြီးထိုက်ပြပြပေးသွားတာပါခင်ဗျာတနင်္လာနေ့ညနေခင်းအတွက်သတင်းနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ VOE ကနေဒီတနင်္လာနေ့ညနေပဲအစီအစဉ်လေးကိုညနေ 9:00 နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါတယ်ခင်ဗျာ VOE ရဲ့ Radio ညနေခင်းအစီအစဉ်ပြပြခြင်းမှာပဲ VOE မြန်မာပိုင်းရဲ့ TV အစီအစဉ်ကိုညနေ 9:00 နာရီကနေ 8:00 နာရီအထိ Asia Set 7 ဂျူရုကနေတိုက်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ကြည့်ရှုနိုင်ပါတယ်ခင်ဗျာကျွန်တော်တို့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာတော့သတင်းကျဉ်းချုပ်ကိုမက်ခင်ဖြူတွေကတလှည့်ကြီးညာပြပြမယ်ခင်ဗျာ
။ American Democratic Party ရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံအကြိုတင်းနေနေနေမှာပဲပါတီဥက္ကဋ္ဌ Debbie Wasserman Schultz ကယာရုကနေနှုတ်ထွက်မဲ့အကြောင်းကြေညာလိုက်ပါတယ်။လာမယ့်နိုဝင်ဘာလအထိသမ္မတရွေးကောက်ပွဲမှာ Democratic Party ရဲ့သမ္မတလောင်းအဖြစ်နိုင်ငံသားရေးဝန်ကြီးအောင် Hillary Clinton ကိုဒီညီလာခံမှာတရားဝင်အတည်ပြုမှာပါ။သမ္မတလောင်းဖြစ်ရေးအတွက်ရှင်ပြိုင်မှုတွေမှာ Mrs. Clinton အတွက်ထင်မှတ်မထားလောက်အောင်နောက်ဆုံးအချိန်ထိအကျိတ်နဲ့ရှင်ပြိုင်ခဲ့ရတဲ့ Vermont ပြည်နယ်ထက်လွတ်တော်မဲ့ Bernie Sanders ရဲ့မဲဆွဲလှုပ်ရှားမှုတွေအတွင်းဒီတချိန်ထိုးအားကောင်းလာခဲ့တဲ့အပေါ်မှာပါတီခေါင်းဆောင်တွေကဝေဖန်သရော်တဲ့အီးမေးလ်တွေပေါက်ကြားခဲ့ပြီးချိန်မှာပဲအခုလိုမျိုးနှုတ်ထွက်မဲ့အကြောင်းကြေညာတာပါရှင်။အမေရိကန်ပြည်ထောင်စု Florida ပြည်နယ်က Night Club တစ်ခုမှာဒီကနေ့မနေ့အစောပိုင်းကပြစ်ခတ်မှုဖြစ်တာကြောင့်လူ2ဦးသေဆုံးပြီးဒီပြစ်ခတ်မှုနဲ့ပတ်သက်တဲ့လူ2ဦးထက်မင်းကိုလည်းဖမ်းဆီးထိန်းသိမ်းထားပါတယ်။ Florida ပြည်နယ် Fort Myers မြို့Club Blue Night Club အပြင်ဘက်မှာဒီတနင်္လာနေ့အစောပိုင်းတုန်းကဖြစ်ခဲ့တဲ့ပြစ်ခတ်မှုအတွင်လူပေါင်း14ယောက်ထက်မနည်းလဲတိကျတဲ့ဒဏ်ရာရခဲ့ပြီးတချို့ကတော့ဒဏ်ရာအခြေအနေစိုးရိမ်ရတယ်လို့တာဝန်ရှိသူတွေကပြောပါရရှင်။ဂျာမနီနိုင်ငံတွင်ဘက်မျိုးအနီဘာဗာရီးယားပြည်နယ်အန်စပတ်မျိုးမှာကိုကိုကိုအသေးခံဘုံးဖောက်ခွဲခဲ့တဲ့ဆီးရီးယားနိုင်ငံကရွှေ့ပြောင်းလာသူအသက်28နှစ်အရွယ်အမျိုးသားဟာစိတ်ရောဂါဝေဒနာနဲ့ဆေးဝါးကုသခံခဲ့ရသူဖြစ်တယ်လို့တေချောင်းကြံစီဖို့နှစ်ကြိမ်ကြိုးစားခဲ့သူတွေဖြစ်တယ်လို့ဂျာမနီအစိုးရရာရှိတွေကပြောပါရတယ်။အဲ့ဒီမျိုးကဒီဂီတပွဲတစ်ခုတည်းဝင်ဝင်ပိတ်ပင်ခံခဲ့ရပြီးတဲ့နောက်တင်းငွေနေတဲ့ကအသေးခံဖောက်ခွဲတိုက်ခိုက်ခဲ့တာမှာလူ12ယောက်ဒဏ်ရာရခဲ့ပြီးတော့ဒီထဲမှာ3ယောက်ကတော့ဒဏ်ရာပြင်းထန်ပါတယ်။ဇူလိုင်လ24ရက်နေ့ညနေပိုင်းကရန်ကုန်အမေရိကန်တန်ရုံအတွင်းပုံမှန်လုံခြုံရေးအစမ်းလေ့ကျင့်မှုတစ်ခုလှုပ်ဆောင်ခဲ့တာမှာပတ်ဝန်းကျင်ကသူတွေအတွက်အနောက်အရှေ့တစုံတရာဖြစ်ခဲ့တဲ့အပေါ်တောင်းပန်တဲ့အကြောင်းရန်ကုန်အမေရိကန်တန်ရုံကထုတ်ပြန်ပြောဆိုထားပါတယ်ရှင်။
တရင်ချင်းချုပ်ကိုမက်ကင်ပီထွေးကကြေညာပေးခဲ့တာပါခင်ဗျာတနင်္လာနေ့ညနေခင်းအစီအစဉ်ထုတ်လွှင့်မှုကတော့မက်ဆီမွန်ဖြစ်ပါတယ်အင်ဂျင်နီယာကတော့ပီတာဟန်လီပါအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ voanews.com ဘာမစ်မှာလည်းနားဆင်နိုင်ပါတယ်ခင်ဗျာဒီအခုအစီအစဉ်ကိုဒီမှာဆုံးသက်မှာမို့ည9:00နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာတစ်ခါပြန်ဆောင်ကြအောင်ပါ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးထူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.